ရင်းနှံစိမ်းပေါက်ဈေးတွေအားရှဈေးကွက်မှာတပိပါကိုဒေါ်လာ60အောက်18လအတွင်းပထမဆုံးအကြိမ်ကျခဲ့ပေမဲ့နှစ်ရက်ဆက်တိုက်ဈေးတွေကျလာခဲ့ရကနေနောက်ပိုင်းမှာတော့62ဒေါ်လာအထိပြန်တက်သွားခဲ့ပါတယ်။ဒီအကြောင်း VOA သတင်းတောက် Phil Marsa ကစီဒနီမြို့ကနေသတင်းပေးပို့ထားတာကိုကိုစုံဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။အခုလိုရင်းနှံဈေးတွေကျတာဟာလက်ရှိကမ္ဘာစီးပွားရေးအခြေအနေနဲ့အမေရိကန်စီးပွားရေးကျဆင်းမဲ့အလားအလာတွေအပေါ်စိုးရိမ်မှုတွေကြောင့်ဖြစ်တယ်လို့ပညာရှင်တွေကသုံးသပ်ကြပါတယ်။ပြီးခဲ့တဲ့ဇူလိုင်လလယ်လောက်တုန်းကတပိပါကို149ဒေါ်လာအထိထိုးတက်သွားပြီးတဲ့နောက်မှာအခုရေနံဈေးတွေ60ရာခိုင်နှုန်းလောက်ကျသွားတာပါ။အမေရိကန်နိုင်ငံမှာအခုလပိုင်းအတွင်းအလုပ်လက်မဲ့ဥယျာဉ်တွေပိုများလာတာနဲ့စတိုးဆိုင်တွေရဲ့ရောင်းအားတွေကျလာပြီးနောက်ပိုင်းမှာအခုလိုရေနံဈေးတွေလည်းတရေရိပ်ပြန်ကျလာတာပါ။တခြားဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေမှာလည်းစီးပွားရေးကျဆင်းတဲ့အရေးဒဏ္ဍာရီပေါ်နေတာကြောင့်ရေနံဝယ်ယူလိုမှုအားကျဆင်းဖို့အလားအလာရှိနေပါတယ်။အခုလိုအခြေအနေတွေကြောင့်ကုန်တယ်တွေအနေနဲ့သူတို့ရဲ့ရင်နံတွေကိုအတင်းရောင်းချဖို့ဖိအားပေးသလိုဖြစ်နေပါတယ်။လွန်ခဲ့တဲ့လအနေငယ်အတွင်းရင်နံစင်းစည်းတွေအမြင့်ဆုံးကိုတက်ခဲ့တာကလည်းကမ္ဘာစီးပွားရေးကျဆင်းမှုကိုဖြစ်ပေါ်စေတဲ့အချက်ဖြစ်ကောင်းဖြစ်နိုင်တယ်လို့ဩစတြေးလျသိပ္ပံပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့ရင်နံစင်းမြင့်တက်မှုလစ်လာစောင့်ကြည့်အဖွဲ့ကဘရုစ်ရောဘင်ဆန်ကပြောပါတယ်
။ High oil price may well have played a serious part in triggering the recession rather than the other way around but
စီးပွားရေးကျလို့ရေနံစေးကျတာထက်ရေနံစေးတက်လို့စီးပွားရေးကျတာဖြစ်ဖို့များပါတယ်။ဘာပဲဖြစ်ဖြစ်ပေါ့ဗျာ။ OPEC ဖွဲ့ကလည်းရေနံထုတ်လုပ်မှုတွေလျှော့ချနေတယ်ဆိုတော့ကျွန်တော်တို့အတွက်မကောင်းတဲ့သတင်းကရုတ်တရက်ရေနံစေးကျတယ်လို့ကျွန်တော်တို့ထင်ရောက်ထင်မှားဖြစ်စီပေမဲ့ရေရှည်မှာတော့ဈေးတွေကတက်နေတော့မှာပဲ
။ပြီးခဲ့တဲ့အောက်တိုဘာလအတွင်းရေနံထုတ်လုပ်မှုတစ်နှစ်ကို 1.5 မီလီယံပေပါလောက်လျှော့ချဖို့ OPEC အဖွဲ့ကဆုံးဖြတ်ခဲ့ပါတယ်။ OPEC အဖွဲ့ဝင်တွေဟာလာမယ့်ဒီဇင်ဘာလအတွင်းပြန်တွေ့ကြဖို့ရှိပါတယ်။ကမ္ဘာနိုင်ငံအသီးသီးကဗဟိုဘဏ်တွေရဲ့လုံဆောင်ချက်တွေကလည်းဈေးကွက်ကိုရိုက်ခတ်စေပါတယ်။လန်ဒန်ဘဏ်နဲ့ဥရောပဘဏ်တွေကဒီသတင်းပတ်အတွင်းအတုံးလုံးတွေရှော့ချလိုက်တာကဥရောပတိုက်အတွင်းထင်ထားတဲ့စီးပွားရေးကျဆင်းမှုအခြေအနေပိုကြီးကျယ်နေတယ်ဆိုတာကိုပြသလိုက်တာပါပဲ။အဲဒီလိုဥရောပဘဏ်တွေကအတုံးလုံးတွေရှော့ချလိုက်တာကြောင့်ဥရောပယူရိုနဲ့ရှင်းရင်ဒေါ်လာဈေးတွေတက်ခဲ့ပြီးတော့ဒေါ်လာဈေးနဲ့တက်မှတ်လေးရှိတဲ့ရင်းနှံဈေးတွေကလည်းတဖန်ပြန်ရောင်းချဖို့အခြေအနေဖြစ်ပေါ်လာပြန်ပါတယ်။ဩစတြေးလျမှာဓာတ်ဆီဈေးတွေကျခဲ့ပေမဲ့အမေရိကန်ဒေါ်လာနဲ့ရှင်ရင်ဩစတြေးလျဒေါ်လာပေါက်ဈေးကအားနဲ့တာကြောင့်တိတ်တိတ်တသာကြီးကျတာတော့မဟုတ်ပါဘူးဒီကနေ့တောက်ချနေမှာတော့အာရှဈေးကွက်မှာရေနံဈေးတွေဒေါ်လာ60အောက်ခဏကျခဲ့ပေမဲ့60ဒေါ်လာအထက်ကိုပြန်တက်သွားခဲ့ပါတယ်